ရှမ်းပြည်နယ်အတွင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေအကောင့်ထဲပေါ်နိုင်ဖို့ရှမ်းပြည်ပြန်လည်တည်ထောင်ရေးကောင်စီကကိုယ်စားလှယ်တွေမြန်မာငြိမ်းချမ်းရေးဖော်ဆောင်ရေးကော်မတီနဲ့မကြခင်ရက်ပိုင်းအတွင်းနေပြည်တော်မှာတွေ့ဆုံဆွေးနွေးကြဖို့ရှိတယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်ပြောခွင့်ရက VOA မြန်မာပိုင်းကိုပြောပါတယ်အပြစ်ရဖို့နှစ်ဖက်ဆွေးနွေးနေကြပေမဲ့လုံခြုံရေးအခြေအနေကစိုးရိမ်နေရဆဲဖြစ်တဲ့အတွက်စစ်ပြေးဒုက္ခတွေအများစုကတော့နေရက်မပြန်ရဲသေးပဲဖြစ်နေကြတယ်လို့ရှမ်းလူထုအခြေပြုအဖွဲ့ကပြောပါတယ်အသေးစိတ်ကိုတော့မဆုမွန်ကပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်မြမစစ်တပ်နဲ့ SSA ရှမ်းပြည်တောင်ပိုင်းတပ်မတော်ကြားစစ်ရေးပြည်ပခတင်းမာမှုတွေရောကြနိုင်မှုနဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ရေးနိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်လာစေဖို့ RCSS SSA ရှမ်းပြည်ပြန်လည်တည်ထောင်ရေးကောင်စီအဖွဲ့ကိုယ်စားလှယ်တွေဂျွန်လ10ရက်နေ့နောက်ပိုင်းမှာနေပြည်တော်ကိုတွားရောက်ပြီးတော့တွေ့ဆုံဖို့စီစဉ်နေကြတယ်လို့တောင်ပိုင်းရှမ်းပြည်တပ်မတော်လက်ထောက်ပြောခွင့်ရဗိုလ်ကြီးဆိုင်ဆိုင်မင်းက VOA မြန်မာပိုင်းကိုပြောပါတယ
်ဒီတော့မင်းတို့ကလည်းအကြောင်းကြားလာတာကတော့သူတို့ဒီဂျွန်လ10ရက်နေ့နောက်ပိုင်းပေါ့နော်ကျွန်တော်တို့ဘက်ကအဆင်သင့်ဖြစ်တယ်ဆိုရင်တော့ရောက်ပြည့်စုံနေမယ်ဆိုပြီးတော့အကြောင်းကြားလာခြင်းဖြစ်ပါလေ။အဲ့မှကျွန်တော်တို့ဂျင်းကျဲသူ့ဆောင်ဆောင်ရေးအဖွဲ့ပေါ့နော် Monitoring Committee ရဲ့အဖွဲ့ကိုရောတရားစီဥပဒေတွေတစ်ချက်ကိုရောအဲ့ဒီကိစ္စတွေနဲ့ကျွန်တော်တို့လက်ထပ်ဆွေးနွေးခြင်းပါလေ။ထပ်ပြီးဆွေးနွေးဖို့လည်းဆန္ဒရှိတယ်။အဲ့ဒီဟာတွေကြင်ပြဖို့လည်းရှိပါလေ။
ရှမ်းပြည်တောင်ပိုင်းတပ်မတော်ရဲ့ခေါင်းဆောင်ပိုင်းနေနဲ့မြန်မာအစိုးရတာဝန်ရှိသူတွေတွေ့ဆုံတဲ့အခါမှာလက်နက်ကင်အင်အားစုတွေအားလုံးနဲ့အစိုးရတပ်တွေကြားတတိုင်းပြည်လုံးအတိုင်းအတာနဲ့အပြစ်ခတ်ရဲစဲဖို့နောက်နိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်နိုင်မှုယုံကြည်မှုတွေတည်ဆောက်ဖို့တိုက်တွန်းတောင်းဆိုသွားဖို့ရှိတယ်လို့လည်းဗိုလ်ကြီးဆိုင်ဆိုင်မင်းကပြောပါတယ်။
ဒီတောင်းဆိုချက်ကိုငင်းချင်းတည်ဆောက်မှာဆိုရင်ဒီနိုင်ငံလုံးအတိုင်းအတာနဲ့ဥစ္စာကြီးကြပ်ဖို့ကတော့အဓိကကြတာပေါ့နော်။အဲ့တော့အားလုံးကလည်းတောင်းဆိုနေတဲ့အချက်ဖြစ်တယ်ကျွန်တော်တို့ကလည်းဒီအစိုးရကဒီအတိုင်းအတာတစ်ခုနဲ့လုပ်ပေးနိုင်မယ်လို့လည်းယုံကြည်ထားပါလေကျွန်တော်တို့မျှော်လင့်ချက်ကတော့ဒါကတော့တလားမိတလားပေါ့နော်ညီငယ်ရေးပေါ်ဆောင်ရမယ်ဆိုတဲ့အချိန်မှာကျွန်တော်ကယုံကြည်မှုတွေတည်ဆောက်ဖို့လိုအပ်တယ်အဲဒါကလည်းယုံကြည်မှုတည်ဆောက်ဖို့အတွက်ရှင်းလင်းလမ်းဖြစ်တယ်လို့ကျွန်တော်ယုံကြည်ထားတယ်အကယ်၍ညီချင်းရေးကိုတည်ဆောက်မယ်ဆိုရင်ကျွန်တော်နိုင်ငံရေးတွေဆွေးနွေးဖို့လိုအပ်တယ်ဒီလိုမျိုးနိုင်ငံရေးတွေဆွေးနွေးပဲအခက်ခဲရတဲ့အားလုံးတော့ပဲဆိုရင်ကျွန်တော်တို့တမစ်ကျော်ကပြစ်ပြခဲ့တယ်အခုချိန်ကြီးငင်းချမ်းရေးဆိုတာတော်တော်လေးကိုခက်ခဲနေတယ်ပေါ်ဆောင်နိုင်ဖို့ကကျွန်တော်နိုင်ငံရေးတွေဆွေးနွေးကမြန်မြန်ဆွေးနွေးပြီးတော့တဘောတူညီချက်တွေမြန်မြန်ရနိုင်မှသာထိုင်မာတဲ့ငင်းချမ်းရေးတွေကိုပေါ်ဆောင်နိုင်မယ်လို့ကျွန်တော်ယုံကြည်ထားပါတယ်
မြန်မာအစိုးရဘက်ကပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ကရှမ်းပြည်တောင်ပိုင်းတပ်မတော်အပါအဝင်မိုင်းလာတပ်ဖွဲ့ဝသွေးစီညီညွတ်ရေးတပ်ဖွဲ့နဲ့ရှမ်းပြည်တိုးတက်ရေးပါတီတွေနဲ့ဆွေးနွေးနေသလိုပဲရှမ်းပြည်မြောက်ပိုင်းတပ်တွေနဲ့လည်းဆွေးနွေးမှုရှိနေပါတယ်။အခုလိုမျိုးတပ်ဖွဲ့ချင်းတီးခြားစီတွေ့ဆုံနေကြတဲ့အတွက်ရှမ်းပြည်နယ်တွင်းမှာစစ်မှန်တဲ့ငြိမ်းချမ်းရေးရဖို့ဘုံသဘောတူညီချက်ရဖို့ခက်ခဲနေတဲ့အနေအထားမှာရှိနေတယ်လို့လည်းရှမ်းလူမှုအခြေပြုအဖွဲ့ကဆိုင်းခေဆိုင်ကထောက်ပြပြောဆိုပါတယ
်။ရှမ်းပြည်နယ်ထဲမှာဆိုရင်ကတပ်ကပေါင်းစုံရှိတယ်လေအဲ့ဒီတပ်ပေါင်းစုံနဲ့ဆွေးနွေးဖို့လည်းနည်းနည်းတော့ခက်ခဲနေတာရှိနေသေးတယ်ပေါ့နော်တပ်ဖွဲ့ချင်းစီဆွေးနွေးနေတဲ့အချိန်မှာကိုလိုချင်တဲ့ point ကပုံတဘောတူညီချက်တွေပေါ့အဲ့ဒီပုံတဘောတူညီချက်ရဖို့ကလည်းဆီဆက်သွားဖို့နည်းနည်းတန်ကြာမယ်လို့ကျွန်တော်တို့ယူဆပါတယ
် SSC တောင်ပိုင်းကပြီးခဲ့တဲ့နှစ်ဒီဇင်ဘာလပိုင်းတုန်းကအပြစ်ခတ်ရက်စဲဖို့ပြည်နယ်အစိုးရနဲ့သဘောတူညီထားပြီးဖြစ်ပါတယ်အဲ့ဒီနောက်ပိုင်းမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားခဲ့တယ်လို့ရှမ်းပြည်သူတွေဟာစစ်ပြေးဒုက္ခတွေတွေအဖြစ်အိုးအိမ်စွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရတာဖြစ်ပါတယ်ရှင်